ကမ္ဘာတစ်ဝှမ်းဖွံ့ဖြိုးတိုးတက်ရေးအကူအညီတွေပေးနေတဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့2014ခုနှစ်ဘတ်ဂျက်အသုံးစရိတ်ရောနှဲသွားဖို့ရှိပေမဲ့မြန်မာပါဝင်အာရှဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက် USAID ရဲ့အသုံးစရိတ်ကတော့900,000,000လုံးတိုးလာမှာဖြစ်ပါတယ်။ USAID အနေနဲ့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်အကူအညီတွေပေးနေသလိုပညာရေးကျန်းမာရေးနဲ့နေရာစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာလည်းအကူအညီတွေတိုးမြင့်ပေးသွားမယ့်အကြောင်းမနေ့ကအထက်လွှတ်တော်မှာကျင်းပတဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဦးစားပေးလုပ်ငန်းတွေအတွက်2014ဘတ်ဂျက်အသုံးစရိတ်ဆိုင်ရာကြားနာပွဲမှာ USAID အကြီးအကဲ Rajiv Shah ကပြောသွားပါတယ်။အပြည့်စုံကတော့ Mark Hinphrey ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ဒီနှစ်စောပိုင်းအမေရိကန်ပြည်ထောင်စုမှအစိုးရဘတ်ဂျက်အသုံးစရိတ်တွေဖြတ်တောက်ခံရတာကြောင့်လာမယ့်နှစ်အတွက်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေမှာလည်းထိခိုက်မှုတွေရှိခဲ့ပါတယ်။နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေအတွက်အသုံးစရိတ်600,000,000,000လောက်ရှင်းနေမှာရောကြသွားမှာဖြစ်ပေမဲ့လို့မြန်မာအပါဝင်အာရှဒေသတွေမှာရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေအတွက်ကတော့ရှင်းနှစ်မှာပို့ပြီးတော့တိုးလာဖို့ရှိတယ်လို့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Rajiv Shah ကမနေ့ကအထက်လွှတ်တော်မှာကျင်းပတဲ့အမေရိကန်ရဲ့နိုင်ငံကဖွံ့ဖြိုးရေးအကူအညီဦးစားပေးလုပ်ငန်းများဆိုင်ရာကြားနာပွဲအတွင်းမှာပြောသွားခဲ့ပါတယ
် Just in general while we have a 6% overall reduction in our budget the FY14 request reflects a 7% increase
ဒီလိုအဖြစ်ကျွန်တော်တို့ရဲ့ budget အသုံးစရိတ် 600,000,000 လောက်ရောကျသွားတာရှိပေမဲ့2014ခုနှစ်အတွက်ဆိုပြုထားတဲ့ budget အသုံးစရိတ်မှာတော့အာရှဒေသအတွက်အသုံးစရိတ်ဟာ900,000,000ဒေါ်လာတွေ့ရပါမယ်။ဒါဟာအာရှဒေသနဲ့ပူးပေါင်းဆောင်ရွက်ရေးဦးစားပေးဆောင်ရွက်ဖို့ဆိုတဲ့သမ္မတရဲ့ဦးစားပေးလုပ်ငန်းစဉ်ကြောင့်ဖြစ်ပါတယ
်။အခုလိုအာရှဒေသအတွက်အမေရိကန်ရဲ့ဖွံ့ဖြိုးရေးအကူအညီတွေတိုးမြင့်သွားမဲ့အထက်မှာမြန်မာနိုင်ငံဟာလည်းဦးစားပေးနိုင်ငံတစ်ခုဖြစ်နေရှိနေတာပါ။ပြီးခဲ့တဲ့နိုဝင်ဘာလကအမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုလာရောက်ခဲ့စဉ်အတွင်းမှာလည်းဒီလာမယ့်နှစ်အတွင်းမှာအမေရိကန်ကဒေါ်လာ1,190,000,000မြန်မာနိုင်ငံကိုအကူအညီပေးသွားမယ်လို့ကြေညာခဲ့တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီလူ့အခွင့်အရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက် USAID ကအကူအညီတွေပေးနေတာမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထွက်ဖော်မှုအပိုင်းမှာတော့မျှော်မှန်းသလောက်တိုးတက်မှုရှိမလားသိဘူးလို့ USAID အကြီးအကဲ Rajiv Shah ကပြောသားပါတယ်
In Burma specifically when the president was there he both opened the USAID mission and launched a conditional partnership
ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဆက်လုပ်သွားရမယ်ဆိုတာပါတယ်လို့ပဲတချို့နယ်စပ်တွေမှာတိုင်းသားလူမျိုးစုတွေနဲ့ငင်းငန်းရေးရအောင်ဆောင်ရွက်သွားရမယ်ဆိုတာတွေပါပါတယ်ပထမချက်မှာတော့ထိရောက်ပြီးတော့တိတာထင်ရှားတဲ့တူးတက်မှုတွေကျွန်တော်တို့တွေ့ရပါတယ်ဒုတိယချက်ဖြစ်တဲ့လူနေစုတိုင်းသားအဖွဲ့တွေနဲ့ငင်းငန်းရေးရယူဖို့ကိစ္စမှာတော့မြန်မာအစိုးရကလုပ်ငန်းစဉ်ချမှတ်ဆောင်ရွက်နေတာရှိပေမဲ့မကြာသေးခင်ကျွန်တော်တို့တွေ့ရတော့တော့ဒီကိစ္စမှာကျွန်တော်တို့မျှော်မှန်းတဲ့အတိုင်းမဖြစ်သေးဘူးဆိုတာတွေ့နိုင်ပါတယ်
USAID ရဲ့လက်တလောဒီမြန်မာနိုင်ငံအတွင်းဦးစားပေးလုပ်ငန်းတွေနဲ့ပတ်သက်လို့တော့ Mr. Rajiv Shah ကအခုလိုပြောသွားပါတယ
် Our efforts are focused on a few things. First, we're focused on improving the economic climate, opening up the economy and supporting the kinds of
public private partnerships that we launched on our recent visit. တို့လုပ်ငန်းတွေမှာတော့တို့အယုံထားလုတ်ကင်နေကိစ္စတချို့ရှိပါတယ်ပထမတစ်ခုကတော့ဈေးကွက်ဖွင့်ပြီးတော့စီးပွားရေးအခြေအနေတိုးတက်ကောင်းမွန်အောင်လုပ်ဖို့နောက်ဒီပြည်သူပိုင်နဲ့ပုဂ္ဂလိကပိုင်ပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေကိုအားပေးကူညီဖို့တိတ်မကြခင်ကကျွန်တော်မြန်မာပြည်ကိုသွားခဲ့တုန်းကလည်းကျွန်တော်နဲ့အတူအမေရိကန်ကနည်းပညာဆိုင်ရာကုမ္ပဏီကြီးတွေလိုက်ပါပြီးတော့အစ်မြင့်ပညာရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေရှာဖွေဖို့ကိစ္စတွေကိုဆောင်ရွက်ခဲ့ပါတယ်။ဒုတိယချက်ကျွန်တော်တို့ရဲ့အာယုံဆိုင်လုပ်ကိုင်မှုကတော့ကျန်းမာရေးနဲ့ပညာရေးဒီလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာကူညီဖို့ကိစ္စပါ။တတိယချက်ကတော့ကျွန်တော်တို့ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်နေသလိုတိုင်းသာပြည်ပခန့်တွေဖြစ်ပွားနေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလည်းကျွန်တော်တို့ USAID ကအတက်ကြွဆုံးဆောင်ရွက်နေပါတယ
်။ Mr. Rajiv Shah ဟာပြီးခဲ့တဲ့မလာတုန်းကမြန်မာနိုင်ငံကိုနှစ်ရက်ကြာခရီးသွားရောက်ခဲ့တယ်လို့ USAID အနေနဲ့မြန်မာနိုင်ငံမှာဒီလာမယ့်2015ရွေးကောက်ပွဲမတိုင်ခင်ကာလအတွင်းဒီရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်လည်းဒေါ်လာ 1,300,000,000 ကူညီသွားမယ်အကြောင်းလည်းထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်ရှင်။